မကွေးတိုင်းပကုတ်ကူခရိုင်နဲ့မှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေပြည်တော်ရှင်းလင်းမှုတွေလုပ်နေတာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့အထိပေါ့မြုံနယ်တောင်ပိုင်းဘက်မှာနေ့စဉ်ဆိုးဆိုးတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျေးရွာမှာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ18ရက်တနင်္လာနေ့ကကင်းမကျေးရွာဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့မြုံနယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
ဒီပေါ်တဲ့ကျောင်းဦးမှာရင်းစက်နိုင်တဲ့ကောင်တွေကျောင်းဦးကတက်ထိုင်တဲ့ကောင်တွေတက်ထွက်လာတာပြင်းမာမှာကျွန်တော်တို့နဲ့အိုင်မတော့ရင်ဒီဒေသခံဒီကတိနဲ့ဤသို့မှုရှိပြီးတော့နိုင်တော့ဤသို့မှုရှိတော့ဟောလည်းလက်နဲ့ကြည့်နေနိုင်တဲ့အကုန်ဖြစ်တယ
်စစ်ကောင်စီတက်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လွှတ်ပေးခဲ့တယ်လို့ PDF ကတော့ဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါတယ်ကင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြူစောထီးတွေဟာကင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံသူကပြောပါတယ
်။နေအိမ်က20လောက်လောက်တော့ဗျ။20လောက်ဆိုဒီလိုဗျ။တော့တဲ့မှာနေရတာသူများရွာတွေမှာတဲထောင်နေရတာဆိုတော့ညီငွေလိုမျိုးကြောင့်ကိုယ့်အိမ်ဝင်းထဲကိုပဲကြမ်းဆောင်နေမယ်ဆိုတော့အိမ်ရှင်နေလဲပါတယ်ခင်ဗျ။အဲ့ဒါလေဦးလောက်ရှိတယ်ခင်ဗျအဲ့ဒါတွေကတော့နှစ်ခါကျုပ်ဖြစ်တော့ပေါ့ညာသူတို့ကအခုအသက်ထောက်တဲ့အိမ်လေးတွေကထိုက်ရှုတာအရင်ချိုးပြီးလို့မဟုတ်တော့တိုးထဲမှာနေရတယ်တိုးထဲမှာနေရတာအမရာထဲမှာထောက်နေရတာဆိုတော့သူကိုယ်ဝင်နဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါတော့ထဲထောက်တယ်အဲ့ဒါအိမ်အသက်ကလေးတွေထောက်ခါကဘွားအိမ်လေးတွေပေါ့ညာအဲ့ဒါလေးတွေကိုထိုက်ချိုးတော့တာခင်ဗျအဲ့ဒါတစ်ထပ်ပေါ့အဲ့လူကြီးကတော့
ကင်းမရွာကိုမီးရှို့ပြီးဧပြီလ18ရက်ည7နာရီခန့်မှာပေါ့မြုံနယ်တောင်ပိုင်းနဲ့စိတ်ဖြူမြို့နယ်ကြားကချောင်းစုံရွာကနေအိမ်တွေကိုလည်းမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ချောင်းစုံကျေးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မီးတောက်တွေကိုအဝေးကနေမြင်နေရတယ်လို့လည်းပြောပါတယ်။ည7နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။2023ဇွန်လ15ရက်နေ့တုန်းကကင်းမကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။အဲ့ဒီအချိန်ကတည်းကကင်းမကျေးရွာကပြည်သူအများစုဟာတောတောင်တွေထဲမှာနေထိုင်နေရပါတယ်။ဧပြီလ18ရက်တနင်္လာနေ့ကပေါ့မြုံနယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေးရတဲ့အတွက်စစ်ဘေးဒုက္ခသည်တွေဒုက္ခရောက်နေတယ်လို့အဆိုပါဒေသခံကဆက်ပြီးပြောပါတယ်
။7နာရီခွဲလောက်မှာမီးရှို့ပြီးမှ7နာရီလောက်ကြာပြန်သွားပြီဆိုအဲ3နာရီကျော်ကျော်လောက်ကြာတော့မိုးရောလေရောလာမိုးသီးတွေရောကျတာကြာကျွန်တော်တို့ရှိမှာအဲ့ဒါလီရီယိုတိုက်အဲ့လိုတွေဖြစ်လို့တော်တော်ဒုက္ခရောက်ဖို့ရ။ကြဲတော်တဲ့တဲမှာထောက်နေရတယ်ဆိုတော့နောက်ထပ်တစ်ဆင့်စတားတွေအဲ့ဒီပြစ်ခတ်တာတွေဖြစ်တယ်ဆိုပြီးမှရှင်မြောင်တော်ကြတွေကိုထဲတွေနော်တွေရောလူတွေရောအကုန်လုံးထွက်ပြေးပြေးနေတဲ့အချိန်မှာတချို့ကဝေးဝေးပြေးတဲ့လူကကိုယ့်နဲ့ကိုယ်ပြန်မရောက်ခင်မှုလမ်းနဲ့မိုးတွေလီတွေမိုးတီးတွေနဲ့အဲ့လိုပြေးကြ။အနာနီနီတွေပြေးတဲ့လူကတော့ကိုယ့်နဲ့ကိုယ်ပြန်ရောက်ခင်တော့လွတ်ထားဖို့အဲ့လိုတွေလည်းရှိကြကြ
။ April 9ရက်ကစလို့ပေါ့မြုံနယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမြင့်ရှင်းလင်းနေတဲ့အတွက်နေအိမ်400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ1100ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်တောတောင်တွေခေါ်လုံနေကြရပါတယ်ခင်ဗျာ။